Welcome to the Voice of America in Burmese.
PNA ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစီများ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ28ရက်ကြာသပတေးမနက်ခင်းအစီအစဉ်လေးကို American မြောင်းစု Washington DC မြို့တော်ကနေလိုင်းနူမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်နဲ့ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုဒေါခင်မျိုးသင်းနဲ့အတူပြောပြမှာပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့ရုရှားကနျူကလ িয়ার ဆေးလေ့ကျင့်တဲ့သတင်းမြန်မာအရေးဖြစ်ရှိမှုနိုင်ငံတကာကပြက်ကွက်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးထူးခုစလည်းကပြောလိုက်တဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းပလဲဒေတာအတွင်းစစ်ကောင်စီရဲ့နည်းမြေရှင်းလင်းရေးဖြစ်စဉ်မှာအသက်မသေးပဲကြံရည်သူဒေသခံတို့ပြောတာက
ကျွန်တော်တော့နေပြန်လာတာလေလမ်းမတိုင်းလမ်းမတိုင်းပြန်ပြီးတော့နေနေလာပြီးတော့ကျွန်တော်လည်းခြုံလို့တဲ့ဝန်ပုံရင်းနဲ့ပြေးတာပြေးနေတဲ့ဒီခါနဲ့အဲဒီကကျွန်တော်ပြစ်ပြီးတော့ဆွဲမှပြီးတော့
သိမကြခင်မှာပဲဒီသတင်းတွေပြီးမှချက်ချင်းနားဆင်ရဖို့ရှိပါတယ်တခါအာဆီယံအရေးပေါ်အစည်းအဝေးမှာဘယ်လိုတောင်းဆိုမှုတွေရှိသလဲဆိုတဲ့အကြောင်းတွေတင်ပြဖို့ရှိသလိုရှမ်းကယားဒေသဘက်မှာစီပေးဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းပြောပြဖို့ရှိနေပါတယ်။နောက်ပိုင်းမှာအဖက်စင်ကဏ္ဍတွေကိုထုတ်လွှင့်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ခင်ဗျာ
။နျူကလ িয়ার နဲ့တိုက်ခတ်လာခဲ့တဲ့အသင်းဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တပ်ဖွဲ့တွေပိုတူနေကစီးရီးလေ့ကျင့်ခဲ့ကြတာကိုသမ္မတဗလာဒီမီယာပူတင်အဝေးကနေကြေညာခဲ့တဲ့အကြောင်းသမ္မတယုံကပြောပါတယ်။အရာမရုံးမြင့်တန်ကြားပေါ်မှာစီးရီးလေ့ကျင့်နေတဲ့ပုံတွေနဲ့တမူရီရဲ့မှတ်ချက်တွေကိုရုရှားသမ္မတကြေညာနေတဲ့ပုံတွေကိုလည်းနိုင်ငံမှာရုံးမြင့်တန်ကြားတွေမှာပြသခဲ့တာပါ။လေ့ကျင့်မှုမှာနျူကလ িয়ার ရင်ကိုတင်မော်တွေတာဝေးပြန်တက်နိုင်တဲ့လေယာဉ်တွေပက်ထင်းတက်တဲ့ cruise missile တို့ပစ်ခတ်မှုတွေပါဝင်တဲ့အကြောင်းလဲရုရှားကာဝေးဝန်ကြီးဆာဂေးရှူဂူကပြောဆိုခဲ့ပါတယ်။မိုးဂျိုလို့အတိပ္ပယ်ရတဲ့နှစ်စဉ်စီးရီးလေ့ကျင့်မှုအစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်ကိုကြိုတင်အသိပေးခဲ့တဲ့အကြောင်းလဲအေဖီတို့ကပြောပါတယ်။မြောက်အတ္တန္တိတ်စာချုပ်ဖွဲ့နေတိုးကလည်း steadfast noon နှစ်စဉ်နျူကလ িয়ার စီးရီးလေ့ကျင့်မှုကိုတင်းလာနေကပဲစတင်လိုက်တာပါ။ရုရှားနဲ့စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံကရီယိုတတိကျဓာတ်ပစ္စည်းပါဝင်တဲ့ဘုံးလက်နက်နဲ့တိုက်ခိုက်ဖို့ကြံစည်နေတယ်ဆိုပြီးမကြသေးခင်ရက်တွေကဆက်လို့ရုရှားတာဝန်ရှိသူတွေစွပ်စွဲနေချိန်မှာပဲရုရှားကနျူကလ িয়ার စီးရီးလေ့ကျင့်နေတာဖြစ်ပါတယ်။ရုရှားရဲ့စွပ်စွဲချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလူညီကောင်စီမှာအင်္ဂါနေ့ကတကပိတ်စီးရီးပွဲတစ်ခုလည်းလုပ်ခဲ့ကြပါတယ်။ယူကရိန်းနဲ့အနောက်မဟာမိတ်နိုင်ငံတွေကတော့စွပ်စွဲချက်ဟာမှန်မှန်တဲ့အကြောင်းအပြည့်အထန်ရင်းဆိုင်ထားကြပြီးယူကရိန်းစစ်ပွဲမှာတင်းမာမှုကြီးထွားလာအောင်တမင်သက်သက်ရုရှားကဖန်တီးနေတယ်လို့လည်းခံမှန်းနေကြပါတယ်။နေတိုးဖွဲ့တွင်းရင်မှုချုပ်ယန်စတူတန်ဘက်ကလည်းစွပ်စွဲချက်ဟာအတိတ်ပဲမဲ့ကြောင်းပြောဆိုလိုက်ပြီးယူကရိန်းမှာစစ်ရှင်မြင့်အောင်မလုပ်ဖို့လည်းရုရှားကိုသတိပေးပြောဆိုသွားပါတယ
်။ခေါင်းစည်းပေါ်အကိုစနစ်တကျမချုံတဲ့အတွက်အဖမ်းခံခဲ့ရတဲ့မာရှာအမီနီရဲဖန်ထားစဉ်တည်ဆုံခဲ့တဲ့ရဲ40မြောက်နေ့အတွက်သူမကိုမြှုပ်နှံထားရာအီရန်အနောက်မြောက်ပိုင်းကဂူသင်းကျန်းကိုရာပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါတယ်။အမီနီမွေးစားတီးဖြစ်တဲ့ကာဒစ္စတန်ပြည်နယ်ဆက်ကက်စ်မျိုးကဤချီသင်းကျန်းကိုတချို့ကကားနဲ့သွားကြပေမဲ့အများစုကလမ်းလျှောက်ချီတက်ကြတာပါ။လုံခြုံရေးတွေတင်းကျပ်ထားတဲ့ဂျားကပဲဆန္ဒပြသူတွေကအာဏာရှင်ချဆုံးမှုအပါအဝင်ကြွေးကြော်သံတွေနဲ့ချီတက်ခဲ့ကြတာဖြစ်ပါတယ်။အဲဒီဒေသမှာအီရန်လုံခြုံရေးတပ်တွေရဲ့ပြစ်ခတ်မှုရှိတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။ရှီယာမွတ်စလင်တွေဟာအသေးသေးဆုံးသူရက်40ပြည့်တဲ့နေ့မှာအထိမတ်လုပ်လို့ရှိပါတယ်။အဓိကရောနှင်းနှင်းရဲတွေနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတူမဇာတိမျိုးဖြစ်တဲ့ကာဒစ္စတန်ပြည်နယ်တခြားနေရာတွေမှာပါချထားတာပါ။အီရန်ဆိုတာသတင်းမီဒီယာကလည်းဒီပြည်နယ်ထဲကကျောင်းအလုံးနဲ့တက္ကသိုလ်အလုံးဗုဒ္ဓဘူးနေမှာပိတ်ကျောင်းနဲ့ဒါဟာတုတ်ကွေးရောဂါဖြစ်ပွားမှုကြောင့်လို့အာဏာပိုင်တွေကပြောပါတယ်။အမီနီတည်ဆုံမှုကလည်းအမျိုးသမီးတွေခေါင်းစည်းပေါ်မှာမချုံမနေရပြတ်ထန်းထားတာနဲ့ပတ်သက်ပြီးတော့သတင်းပတ်ချီဆန္ဒပြမှုတွေဖြစ်ပွားခဲ့တယ်လို့အီရန်ရဲ့နိုင်ငံရေးစနစ်အပြောင်းလဲအတွက်တောင်းဆိုမှုတွေပါပေါ်ပေါက်လာတာဖြစ်ပါတယ်။
ယူအန်နိုင်ငံကရှီယာမွတ်စလင်ဝိပုယနေရာတစ်ခုမှာဗိုလ်ထုနှင့်ညနေပိုင်းကတနတ်သမားတွေဝင်ရောက်ပစ်ခတ်ရာက15ရောက်တဲ့မနေ့တည်ဆုံးပြီး40ရောက်တန်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ရှီယက်စ်မျိုးကရှာရှီကာမျိုးမှာပစ်ခတ်မှုဖြစ်ခဲ့တာပါအစိုးရဝင်တရင်ကတော့အ အချက်ဖက်ဝါရီရဲ့တက်ခိုက်မှုဖြစ်ပြောဆိုခဲ့ပြီးမတင်ကားလူနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တက်ခိုက်မှုဟာသူတို့လက်ချက်ဖြင့် IS အစိုးရအဖွဲ့ကကြေညာခဲ့တာပါ။ဗသာရေးရဲတွေဖမ်းဆီးထားစဉ်အမျိုးသမီးငယ်တူဖြစ်တဲ့မာရှာအမီနီတစ်ဆုံးတဲ့ပေါ်မချေနှက်မှုကြောင့်ဆန္ဒပြနေတဲ့ရပောင်း၄၀ပြည့်အထိမ့်မှတ်ဖြစ်နေဤရွေးနိုင်ငံနောက်မြောက်ဖက်ကသူ့အကူရှိရာကိုရာနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ကြတဲ့နေ့မှာပဲတက်ခိုက်မှုနဲ့ကြုံခဲ့ရတာပါ။မွတ်စလင်အမျိုးသမီးတွေခေါင်းစည်းပေါ်မှာချောမဲ့စည်းကမ်းကိုတိတိကျကျမလိုက်နာလို့ဆိုပြီးကတ်လူမျိုးအမီနီကိုတီရန်မျိုးတော်မှာဗလာရီရဲတွေကစက်တင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးပြီး3ရက်ကြာမှာပဲအသက်22နှစ်အရွယ်အမျိုးသမီးတည်ဆုံသွားခဲ့ပြီးရဲကတော့နှလုံးရောဂါကြောင့်တည်ဆုံသွားလို့ပြောဆိုခဲ့တာပါ။မိသားစုကတော့သူ့မှာနှလုံးရောဂါအခံမရှိဘူးဆိုပြီးပြောဆိုထားပါတယ်။သူတည်ဆုံတဲ့အပေါ်မချေနှက်တာကြောင့်ဆန္ဒပြသူတွေကိုနှိမ်နှင်းဆန္ဒပြကြတဲ့နေရာတွေမှာနှိမ်နှင်းမှုတွေကြောင့်တည်ဆုံသူ200လောက်ရှိနေပြီးဖမ်းဆီးခံရတဲ့သူကတော့ရာခိုင်နှုန်းလောက်တည်းရှိတယ်လို့လည်းလူခွေရဲလို့ရှားသူတွေကပြောဆိုထားကြပါတယ်
။ဗြိတိန်နိုင်ငံချိုင်းဝင်ကြီးရီရှိဆုနက်ကဘော်ဒူဘူးနေကအလွတ်တော်မှာအတိုက်ခံတွေနဲ့ပထမဆုံးတည်ဆုံခဲ့ပါတယ်။အရင်ဝင်ကြီးချုပ်ဟွန်လက်ထက်ကဈေးကွက်ပြောင်းဆန်သွားစေခဲ့တဲ့အခွန်အခအစီအစဉ်တွေလုပ်ခဲ့ပြီးတဲ့နောက်သူ့ရဲ့အစိုးရတဲ့အဖွဲ့အနေနဲ့နိုင်ငံစီးပွားရေးကိုတည်ငြိမ်အောင်လုပ်မယ်လို့အာမခံချက်တွေပေးဖို့လည်းဖြစ်ပါတယ်။အင်္ဂါနေ့မှာဝန်ကြီးချုပ်တာဝန်ကိုဆက်ယူတဲ့ဆွန်းနက်ခါသူ့ဝန်ကြီးအဖွဲ့ထဲမှာအရင်ဝန်ကြီးချုပ်တွေဖြစ်တဲ့ Boris Johnson နဲ့ Liz Truss တို့နှုတ်ရက်အစိုးရအဖွဲ့ထဲကအတွေ့အကြုံရင်းတဲ့ဝန်ကြီးတွေကိုထည့်သွင်းဖွဲ့စည်းပြီး Britain နိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာအခက်အခဲမျိုးမျိုးကိုရင်ဆိုင်ဖြေရှင်းဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။ထိခိုက်အလွယ်ဆုံးသူတွေကိုအမြဲကာကွယ်ပေးနေကြအတိုင်းအခုစီးပွားရေးတည်ငြိမ်မှုရှိလာစေဖို့လှုံ့ဆော်ရမှာလဲမျှတစွာလှုံ့ဆော်သွားမှာဖြစ်ပြီးဒါမျိုးကိုကိုဗစ်ကာလမှာလှုပ်ဆောင်ခဲ့တယ်လို့အခုလည်းလှုပ်ဖို့ရှိတယ်လို့ပြောပါတယ်။အတိုက်ခံနိုင်ငံရေးသမားတွေကတော့အစိုးရအသစ်ဖွဲ့ရမှာသူဘသူထည့်သွင်းမယ်ဆိုတော့ကိုအာရုံစိုက်နေကြပါတယ်။သူကတော့ conservative shiosa သမားတယောက်နဲ့ရှုမြင်ကြပြီးစီးပွားရေးကစိုက်တော့မယ် Britain နိုင်ငံရဲ့စီးပွားရေးကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့ပြောနေကြတာပါ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ကြာတာပင်းနေ့မနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံကတိုင်ဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းနေတာမြန်မာအရေးဖြစ်ရှင်းရမှာအဟံတားဖြစ်နေရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်စားကပြောဆိုလိုက်ပါတယ်။ဦးဆောင်မှုမှာလေ့လာမှုရှိနေပါတယ်။မြန်မာနိုင်ငံအရေးလူခိစားမျိုးမှာအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့ဦးဆောင်နိုင်တဲ့အနေအထားမှာရှိတယ်လို့ယူဆပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ထုတ်တွေသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်စားတော်မန်ဒရူးစ်ပြောဆိုသွားတာပါ။နိုင်ငံကတိုင်ဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းတဲ့အတွက်မြန်မာစစ်ကောင်းဆောင်တွေပေါ်ထိရောက်တဲ့ပြားတွေဖြစ်မလာခဲ့ဘူးလို့လည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာထိရောက်တဲ့အပြောင်းလဲတွေဖြစ်လာဖို့ဆိုရင်နိုင်ငံကတိုင်ဝမ်ရဲ့အပြုတ်မှုတွေကိုလည်းပြောင်းလဲရလိမ့်မယ်လို့တိုက်တွန်းခဲ့တာပါ။လူခွေထူကိုစရဲ့ဗိုလ်ထုနေစောပိုင်းကကုလသမဂ္ဂထူထူညီလာခံတတိယညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထဲမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်နိုင်မဲ့နည်းလမ်းတွေရှိနေပြီးလက်တွေ့အကောင့်ထဲပေါ်ဖို့နိုင်ငံရေးဆန္ဒလိုအပ်နေတဲ့အကြောင်းပြောဆိုထားပါတယ်။လူခွေထူကိုစလေရဲ့တင်ပြချက်တွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလုံးတုံ့ပြန်တာမတွေ့ရသေးပေမဲ့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေနဲ့ပြောဆိုချက်တွေဟာလက်တွေ့အခြေအနေကိုထင်ရမှုမရှိဘူးဆိုပြီးအရင်တုန်းကပြောဥရာရည်လည်းရှိပါတယ်။လူခွေထူကိုစလေကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေဟာမြန်မာနိုင်ငံမှာပိုဆိုးတဲ့ဆိုးလာနေတယ်ဆိုပြီးကုလသမဂ္ဂကိုတင်ပြထားတာဖြစ်ပါတယ်။
စေအောင်ချက်မူအောင်မှာရှိနေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဒီကနေ့ကျယ်သပြင်းနဲ့အာဆီယံအဝင်ကြီးတွေရဲ့တွေ့ဆုံဆွေးနွေးရမှာမြန်မာအပေါ်မှာပြင်းပြင်းထန်ထန်အရေးယူဖို့အတွက်အမေရိကန်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာ10ရက်ကနေ13ရက်နေ့မှာကမ္ဘောဒီးယားမှာကျင်းပမယ့်အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမတိုင်ခင်မှာအင်ဒိုနီးရှားနိုင်ငံဂျကာတာမှာဒီကနေ့ကျင်းပမယ့်မြန်မာအရေးပေါ်အစည်းအဝေးမတိုင်ခင်မှာပဲပြောကြားလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကလေးကဒီမိုကရေစီအပြောင်းအလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာမနစ်က February မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကတိုးတက်မှုအလုံးကိုလုံးဝဖျက်ဆီးခဲ့တယ်လို့ မေရိကန်နိုင်ငံရဲ့ဌာနအရှိအာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရစ်တန်ပရင်ကပြောပါတယ်။အရက်သားတွေကိုတတ်ဖြတ်တာ၊ကျောင်းတွေကိုဘုံကျဲတာ၊တက်ကြွလှုပ်ရှားသူတွေကိုကွန့်မြတ်တာ၊ရက်ဆက်မှုတွေလိုစစ်တပ်ကကျူးလွန်နေကြောင်းနဲ့အခုကျင်းပမဲ့အရှိအာရှထိပ်တန်းအစည်းအဝေးမှာတော့မြန်မာစစ်ကောင်ဆောင်ကိုပို့ပြီးတော့ဖိအားပေးဖို့အတွက်အမေရိကန်ကပြင်းပြင်းထန်ထန်တောင်းဆိုမှဖြစ်ကြောင်းလဲဝါရှင်တန် DC က CSI မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှပြောကြားခဲ့တာဖြစ်ပါတယ်ဒါပြင်အခုလိုမြန်မာနိုင်ငံနဲ့အကြမ်းဖက်မှုတွေဆက်ဖြစ်ပွားနေတာကိုရောလာမယ့်နှစ်ထဲစစ်ကောင်စီကကျင်းပဖို့ပြင်နေတဲ့အတုအယောင်ရွေးကောက်ပွဲကိုပါဒီတိုင်းလက်ပိုက်ပြီးနေမှာမဟုတ်ကြောင်းလဲထောက်နိုင်ငံချင်းကြီးကပြောပါတယ်။မနစ်ကအာဆီယံကချမှတ်ခဲ့တဲ့ဘုံသဘောတူညီချက်၅ချက်ဟာလဲတိုးတက်မှုအနည်းငယ်ပဲတွေ့ရကြောင်းနဲ့အာဆီယံကိုအမေရိကန်ကလေးစားပေမဲ့ဩဂုတ်လဆွေးနွေးပွဲတွေအတန်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာမတွေ့ရတဲ့အတွက်စိတ်ပျက်ကြောင်းပြောဆိုခဲ့တယ်လို့ထောက်ပြထားပါတယ်။မြန်မာအရေးကိုအရေးကြီးဆောင်ရွက်ဖို့အတွက်ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းအင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံအစ္စလာမ်မဘက်မြို့တော်ကိုတောက်ချန်တွေကဆက်ချီတက်မဲ့လှုပ်ရှားမှုကြောင့်မဲယုံတွေကတဆင့်အနုနည်းနဲ့တော်လှန်မှုတွေပေါ်ပေါက်လာနေတဲ့အကြောင်းဝန်ကြီးချုပ်အင်မရခန်ကပြောလိုက်ပါတယ်ဆန္ဒပြလှုပ်ရှားမှုကိုအာဏာပိုင်တွေဟန်တားဖို့ကြိုးပမ်းမယ်ဆိုရင်စုပူအောင်ကြွမှုတွေဖြစ်နိုင်တယ်လို့လည်း Britain Oxford သမဂ္ဂကစီစဉ်တဲ့ online ဆွေးနွေးပွဲမှာသတိပေးခဲ့တာပါချိန်တော်ကြာကလေးကဂရုပြုထားတဲ့ချီတက်ဆန္ဒပြပွဲကိုနိုင်ငံရှိပိုင်းပန်ချက်ပြည်နယ်မြို့တော်လာဟုကနေစတင်မှာဖြစ်ပြီးနိုင်ငံတော်ကလူတွေနဲ့မြို့တော်ထိချီတက်ပြီးရွေးကောက်ပွဲတွေကိုအချိန်ဆကျင်းပပေးဖို့အစိုးရကိုဖိအားပေးသွားမယ်လို့လည်းပြောဆိုထားပါတယ်ချီတက်လှုပ်ရှားမှုဟာပါကစ္စတန်ပြည်သူတွေရဲ့ရည်တည်မှုကိုပြသမှာဖြစ်ပြီးတိုင်းပြည်သမိုင်းမှာအကြီးဆုံးဆန္ဒပြလှုပ်ရှားမှုဖြစ်လာနိုင်တယ်လို့ယူဆတဲ့အကြောင်းလဲအသက်80ရွယ်အတိုက်ခံ PTI ပါတီခေါင်းဆောင်ကပြောဆိုလိုက်တာပါဆန္ဒပြချီတက်ပွဲကိုအခြေခံဥပဒေနဲ့ညီညီညံ့ညံ့လှုပ်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်ဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီဟာပါကစ္စတန်မှာလူဦးရေအများဆုံးပန်ချက်ပြည်နယ်နဲ့နိုင်ငံနောက်မြောက်ဘက်ကခိုင်ဘာပတ်စတွန်ကွာပြည်နယ်တွေပါဝင်ဒေသနာအစုအတော်များကိုထိတ်ချုပ်ထားတာဖြစ်ပါတယ်
American Town Korea နဲ့ Japan သုံးနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့အပြင်ခံမှန်းထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကနေ Nuclear ဆန့်တက်မှုတွေဇွတ်တိုးပြီးလှုပ်လာမယ်ဆိုရင်တာစီကာဝေးတိုးမြင့်မှုပါကတိပြုခဲ့ကြပါတယ်။ဗိုလ်တပူးနဲ့တိုကျိုမှာပြုလုပ်တဲ့သုံးနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးမှာအခုလိုကတိပြုခဲ့ကြတာပါ။မြောက်ကိုရီးယားဘက်ကတတ်တမအချိန်မြောက် Nuclear ဆန့်တက်မှုကိုဇွတ်တိုးလှုပ်လာမယ်ဆိုရင်တော့မလုပ်ခင်မှာပဲမကြုံစဘူးကြီးမားတဲ့အတိုင်းတန်နဲ့တုံ့ပြန်ဖို့လိုအပ်တယ်လို့သုံးနိုင်ငံသဘောတူကြကြောင်းတောင်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချွန်ဟန်တောင်းကပြောပါတယ်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုက်ကဲအိုမိုရီကလည်းသုံးနိုင်ငံကြားတန်တမာရေးအရအနီးကပ်လက်တွဲဆောင်ရွက်မယ်လို့ပြောပါတယ်အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမင်းကတော့လုံခြုံရေးအပူတွဲဆောင်ရွက်မှာဖြစ်ကြောင်းပြောသလိုမြောက်ကိုရီးယားဘက်ကလည်းနောက်ထပ်ရန်လိုတဲ့လုပ်ရည်တွေမလုပ်ဖို့တိုက်တွန်းလိုက်ပြီးတော့အမေရိကန်နည်းနဲ့ဘာမှကြိုတင်သတ်မှတ်ချက်မထားတဲ့ဆွေးနွေးပွဲကျင်းပဖို့အတွက်ကမ်းလှမ်းထားသေးပဲလို့လည်းပြောပါတယ်
The Voice of America, VOA. ကျွန်တော်ဒီနေ့မနေ့ကင်ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အပစင်ကဏ္ဍ၄မတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။နိုဝင်ဘာလရဲ့ကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိုဘယ်လိုကင်တွယ်တင့်နေဆိုတာကိုအာဆီယံဝန်ကြီးတွေဒီကနေ့ဂျကာရာမာကျိုတင်တိုင်ပင်ဆွေးနွေးကြမှာဖြစ်တယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။အာဆီယံကလက်ရှိကင်ဆွဲထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုပြန်လည်သုံးသပ်ဖို့ရှိပြီးပြင်ဆင်ဖို့အကြံပြုချက်တွေလည်းရှိနေပေမဲ့လက်ရှိတဲ့ပိုးတိုးပြီးတော့လုံနိုင်မဲ့အလားအလာတော့နည်းနိုင်တယ်လို့သုံးသပ်ကြပါတယ်။ဘာကြောက်ပါလဲ။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကအပြည့်စုံကိုတင်ပြမှာဖြစ်ပါလေဗျာ
။ဟုတ်ကဲ့ဒီတစ်ခေါက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအထူးအစည်းအဝေးရဲ့ထူးခြားပုံကိုမေးရမှာမြမရေးလည်လာသုံးသပ်သူလွှတ်တော်မဟောင်းဦးရထွန်းက
ဒီတစ်ခေါက်ကတော့လာမယ့်ဆမ်မစ်အတွဲပြင်ဆင်တဲ့အနေနဲ့မြန်မာနိုင်ငံဘောဘလို့သဘောထားမလဲအဓိကအဲ့ဒါဆွေးနွေးကြမယ်လို့ဖတ်လိုက်ရပါတယ်အဲ့တော့ဒီ 5 point consensus ကိုအကောင့်ထဲပေါ်ဖို့ကမ်ဘောဒီးယားရဲ့ပျော်ပြောင်းတဲ့ချင်းကပ်မှုပေါ့နော်ဆွဲဆောင်စည်းရုံးနဲ့ချင်းကပ်မှုကအလုံးမဖြစ်ဘူးဆိုတဲ့ဘက်ကနေပြီးတော့မလေးရှားနိုင်ငံတို့အင်ဒိုနီးရှားနိုင်ငံနေရာတော့တခြားနည်းတစ်ခုခုနဲ့ပြောင်းပြီးတော့ပို့ပြီးတော့ပြင်းထန်တဲ့ဖိအားပေးမှုမျိုးပေါ့ဗျာလေတံတွေထွက်နေသလို ဖိလစ်ပိုင်နိုင်ငံကကြတော့လေနာဆာကဥက္ကဋ္ဌကိုအစည်းအဝေးပြန်ဖိတ်ပြီးတော့အလုံးတွေ့ဆုံပြီးတော့စကားပြောချင်းကပ်ဖို့ဆိုပြီးတော့အဲ့ဒီလိုအမြင်သဘောထားတွေတော့ကွဲနေတာတွေ့တယ်
ဒီပေါ်မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလိလာရေးဖွဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကလည်း
လက်ရှိ 5 point consensus ပေါ့နော်ဒီလိုညီညွတ်စန္ဒ၅ခုဆိုတဲ့ဟာကလက်တွေ့အဆက်အကောင့်ထဲဖော်ဖို့လည်းမဖြစ်နိုင်သလိုဖြစ်နေတယ်စစ်အစိုးရဘက်ကလည်းလိုက်လျော့ဖို့ပုံစံမျိုးမရှိဘူးပေါ့အဲ့တော့တခုရှိတာကအာဆီယံဘက်ကပိုတင်းလာတဲ့သဘောထားကိုချမှတ်မလားပေါ့ဆိုတော့ဒါလည်းဖြစ်နိုင်ခြေရှိပါတယ်ဒါမှမဟုတ်ဘဲနဲ့လက်ရှိမူတိုင်းပဲဆက်ကင်ဆယ်တာမလားပေါ့ဗိုလ်ချုပ်မင်းအောင်လှိုင်ကိုအစီအွေဆက်မဖိတ်ဘူးပေါ့ဒါဒါမှမဟုတ်ဘဲနဲ့လည်းဒီ 5 point consensus ကိုပို့ပြီးတော့ရှော့ရှော့ပေါ့ပေါ့လုပ်ပြီးတော့စဉ်းစားတဲ့ဟာမျိုးပေါ့ဒါလည်းဖြစ်နိုင်တဲ့အနေအထားရှိပါတယ်အဲကျွန်တော်အမြင်ကတော့ဟိုလက်တွေ့ကြတဲ့ချင်းကပ်မှုမျိုးကိုပိုလုံမယ်လို့စဉ်းစားရတာပဲ။ဘာဖြစ်လို့လဲဆိုတော့ဒီအခုနှစ်ကုန်တဲ့အခါမှာကမ္ဘောဒီးယားအနေနဲ့လည်းအလှည့်ကျဥက္ကဋ္ဌလွှဲပြောင်းပြရတော့မယ်လေ။အင်ဒိုနီးရှားဘက်ကလည်းဆက်ခံရမယ့်အနေအထားမှာမြန်မာကြီးဘာမှမတိုးတပန်ခြေလန်းတလန်းမှမလာသေးပဲနဲ့သူ့စီရောက်လာမယ့်အနေအထားမျိုးလည်းမလိုချင်ဘူးလို့ထင်ပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့သူတို့ကတော့ဂျားတဲ့အဖြစ်မျိုးစဉ်းစားဖို့ရှိမယ်ထင်တာပဲ
။အဲ့ဒီတော့အဓိကဒီဖြစ်လာနိုင်ခြေကိုစက်မေးရမှာတီဘောမျိုးပြည်သူလွှတ်တော်မဟောင်းဦးရထွန်းက
အခုလိုဖြစ်ချင်တဲ့ဒီအဆိုပြုမဲ့ဟွာတွေကနည်းနည်းကွဲပြားနေတော့နောက်ဆုံးဖြစ်နိုင်တာကဘူနေမြဲကြားနေမြဲပေါ့အခုအတိုင်းပဲဆက်ပြီးတော့သွားဖို့ပေါ့ဟိုနာဆာကကိုပြစ်ပယ်ပြီးတော့ NUG ကိုအိမ်မှပြုဖို့ဒါမှမဟုတ် NUG ကိုဖိတ်ခေါ်ဖို့ဆိုတဲ့ဥစ္စာမဖြစ်နိုင်သလိုနာဆာကဥက္ကဋ္ဌကိုအစည်းအဝေးဖိတ်ဖို့ဆိုတာလည်းဖြစ်နိုင်မဲ့အလားအလာမရှိဘူးပေါ့နော်အဲ့တော့ငါကိုအတိုင်းပဲ 5 point consensus ကိုအကောင်အထည်ဖို့ဆိုတဲ့အတိုင်းချင်းကတ်တဲ့အနေအထားမျိုးပေါ့နော်ဘာကြောင့်လို့ဆိုတော့တစ်ဖက်ကလည်းသူတို့တိတ်ပြီးတော့တင်းမာလိုက်လို့ရှိရင်နာဆာကကလည်းအာဆီယံကထွက်မလို့သူတို့တိုက်တွန်းနေတဲ့လူတွေလည်းရှိတာ哦ဆိုတော့အဲ့ဒီလိုထွက်သွားလို့ရှိရင်အခြေအနေပိုဆိုးသွားမလားမြန်မာနိုင်ငံအတွက်ကူညီဖို့အတွက်လုံးဝချင်းကပ်လို့မရနိုင်တဲ့အနေအထားဖြစ်သွားမလားလို့စဉ်းစားကြတဲ့နိုင်ငံတွေရှိလိမ့်မယ်ထင်တယ
်အခုလိုငကိုအခြေအနေတိုင်းဆက်ဖြစ်နိုင်ခြေကို ICG နိုင်ငံတကာပဋိပက္ခလိလာရေးအဖွဲ့အကြီးတန်းကြံပေး Richard Horsey ကလည်းသဘောတူပါတယ
် I would be quite surprised if ASEANmakes a big change from the current
ASEAN ni ne leshi yaddi jet ka ni chi chi ma ma apyaung le lout la me so yin chano ator an aw mi ma ba aku yaddi jet ka sit kaung si ko thait pi bwe da ma ma hou naingan cha yin win ji asii we ko ma phait ba wu aku asii we ma di yaddi jet ko be that di pi me tin ma de di that po phit la yin no an aw mi ma ba dai mae po ma phit la nai bu lo ro le ma so lo ba wu chano tin na ga ro pi pi tan tan ton lout la de malaysia ga le tu ro ye la mae yue kaup bwe atwet pi rin ye ko u sa pe a yon sai ni ya ba bi ASEAN naingan de chou upama cambodia ရလာအိုဗီယက်နမ်နဲ့ဖိလစ်ပိုင်လဲပါနိုင်ပါတယ်သူတို့ကလက်ရှိရည်ရည်ချက်လှုပ်လှုပ်ရှားရှားဖြစ်သွားအောင်သွားမဆွကြင်ပါဘူးတခုပဲရှိတာကအင်ဒိုနီးရှားပါသူကလာမယ့်အာဆီယံဥက္ကဋ္ဌတာဝန်ယူရမှာဆိုတော့ဒီကိစ္စအများကြီးစဉ်းစားနေရပါတယ်ဒါပေမဲ့သူလည်းဘယ်လိုဆက်ကင်တွယ်မလဲဆိုတာပြင်ဆင်ထားပြီးသားရှိပုံမရသေးပါဘူးတည့်ရဲ့အတိုင်းအာဆီယံအနေနဲ့မြန်မာဘက်ကပြုမှုဆက်ဆံလာတာနဲ့ပြဿနာတွေပေးလာတာကိုအများကြီးဒေါသထွက်နေပါတယ်ဒါပေမဲ့မြန်မာပြဿနာကြောင့်တော့သူတို့ထဲအကွဲအပြဲကြီးတွေမဖြစ်စေမအူအဲ့ဒီတော့လက်ရှိရည်ရည်ချက်အတိုင်းပဲဆက်သွားမဲ့သဘောပါ
အခုလိုအချိန်တွေမှာအာဆီယံကိုဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာလဲဦးရဲထွန်းက
ဒီနာဆကဥက္ကဋ္ဌကလည်းကတိပေးထားတာရှိတော့ဒီဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ကိုစောနိုင်သမျှစောအောင်ကြိုးစားလှုပ်ဆောင်သင့်တယ်လို့ထင်တယ်အဲ့ဒါလိုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့အနေအထားဟာဒီလက်နက်ကိုင်ပြည်ပခန့်နဲ့ပြည်သူလူထုဒုက္ခရောက်နေတဲ့အနေအထားကနေအများကြီးတက်တာသွားလိမ့်မယ်ဒါမှမဟုတ်တော်တော်ကိုလမ်းကြောင်းမှန်ပေါ်ပြန်ရောက်သွားလိမ့်မယ်လို့သူဆားတယ်
တကယ်တော့အာဆီယံဘုံသဘောတူချက်၅ခုထဲအဓိကဖြစ်တဲ့အကြမ်းဖက်မှုတွေချက်ချင်းရရေးတောင်းဆိုချက်အလုံးမဖြစ်ပဲပြောင်းပြန်သဘောပူပူဖြစ်လာချိန်မှာဒီတစ်ခေါက်ဒီသဘောတူညီချက်ပေါ်အပြောင်းလဲဖြစ်ဖို့မျှော်လင့်ချက်တချို့လည်းရှိလာနေတယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ဒီအစင်မပြေမှုတွေပြောပြစရာတွေကတော့အများကြီးပဲဖြစ်ပါတယ်အဲ့တော့ပြည်တွင်းမှာလည်းတိကျတဲ့အတိုင်းပဲစစ်ပီးရှောင်းဒုက္ခတွေရဲ့အခြေအနေကိုလည်းတင်ဆက်ခြင်းပါတယ်ဒီရှမ်းပြည်နယ်နဲ့ကယားပြည်နယ်နေဆက်လွိုင်ကော်မြို့နယ်ဝန်းကျင်မှာစစ်တပ်နဲ့ဒေသခံတိုင်းရင်းသားအဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပြီးတော့ဒေသခံကြေးရွာကရွာသူရွာသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်ရာဒီဥရကအေးလာတဲ့အခုလိုဆောင်းရာသီဝင်လာခြင်းမှာစစ်ပီးဒုက္ခတွေတွေအခက်ခဲကြုံနေရတာပါစစ်ဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြมาဖြစ်ပါတယ်ဗျာ
ရှန်ကီအနယ်ဆက်ကလွမ်ကော်မြို့နယ်ဖလိုင်တောင်ချေဘက်မှာစစ်တပ်နဲ့ဒေသခံနဲ့တိုင်းရင်းသားအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေရနှစ်ရက်ရှိနေပြီလို့မိုးပြဲမြို့ကစစ်ဆောင်ကွန်ကြီးသူကပြောပါရယ်မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အကြောင်းနဲ့လွမ်ကော်မြို့နယ်ဝါရီကော်ခူးကျွော်ဘက်မှာအောက်တိုဘာလ26ရက်မနက်အစောပိုင်းကလက်နက်ကြီးကြားခဲ့တဲ့အကြောင်းဒေသခံတယောက်ကပြောပါရယ်
ဒီကောက်ကြီးအရှိတ်ပဲမှာပေါ့နော်ဒီဖလိုက်တောင်ချေခဲ့အဲ့ဒါမင်းညကတည်းကတိုက်ပွဲရှိတာပေါ့ဒီရဲ့ဒီချိန်ကြီးပေါ့ခိကကျဆုံးဆက်တော့ကျွန်တော်တို့သွာလာလို့မရဘူးအဲ့ဖက်ပေါ့နော်ကျွန်တော်တို့ကဒီမူပြဖက်ချမ်းကိုရှိတာသူကဒီမူပြနဲ့၃မိုင်၄မိုင်လောက်ရှားတယ်အဲ့မှာလေကွက်နဲ့ရှားတာပေါ့နော်အဲ့ဖက်အသွာလာကျတော့ဒီလမ်းဖိတ်တာပေါ့နော
်စီရီတင်းမှနေတဲ့အခြေအနေနဲ့အတူမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လေးရှိတဲ့အတွက်ထောင်ထဲချီတဲ့ဒေသခံတွေအိုးပစ်အိမ်ပစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်တိုက်ပွဲတစုံတရာဖြစ်ပွားခြင်းမရှိပေမဲ့ဝါရီကော်ခူးကျေးရွာဘက်ကိုမနက်၄နာရီလောက်မှာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေထိမှန်ပြီးအရဲသားတချို့ထိခိုက်ဒဏ်ရာရတာကြောင့်ပရဟိတလူမှုကေဇယ်ရဲ့အသင်းကစေယုံကိုပို့ဆောင်ထားရတဲ့အကြောင်းမိုးပြေပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဘက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာအတိအပြုပြောဆိုတာမျိုးမရှိသေးပါဘူးအလားတူပဲအောက်တိုဘာလ23ရက်နေ့ကလည်းလွန်ကုံမြို့နယ်အနောက်ဖက်ချမ်းကုန်းတာဆစ်ဆောင်စခန်းမှာလက်နက်ကြီးကြလို့မိသားစုဝင်၃ဦးတည်းက၁ဦးသေး၂ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ဆစ်ဆောင်တွေက VOA ကိုပြောထားပါဗျ။နောက်ထပ်အမျိုးသမီး၃ဦးကလည်းဆေးရုံမှာဆေးကုသရင်းနောက်တစ်နေ့မှာပဲကွယ်လွန်သွားပါဗျ။မိသားစုတွေကကြံခဲ့တဲ့၈နှစ်အရွယ်နဲ့၆လအရွယ်ကလေးတွေလည်းဒဏ်ရာရခဲ့တဲ့အကြောင်းဆစ်ဆောင်ဒုက္ခသည်တွေကပြောပါဗျ။တောတောင်ထဲမှာခိုးလုံနေကြသူတွေကတော့စောင်းသွင်းအေးအေးဒဏ်တွေကြောင့်ညာဘက်တွေမှာမီးလုံအိတ်ကြရပြီးစောင်းသွင်းအေးအေးဒဏ်ကိုအံတုနေရတဲ့အကြောင်းလည်းပြောပါဗျ။
ဒီကျုပ်တို့ဒီဖောင်းတင်ကလည်းရောက်လာတော့ဒီအခုအထက်မလုံလောက်တဲ့လူတွေတော့ရှစ်မှာပဲဒီပြည့်ချောင်တွေပေါ့နော်အခုခါကျတော့သူတို့တော်တော်များများမြုပ်သေးကိုပြန်ဝင်ချောင်ပြတယ်မြုပ်သေးကနေချင်းမျိုးချင်းတင်ရချင်းဖြစ်ပေါ်တော့အဲ့မှာတူမြက်ဝေကြတော့ပေါ့ဒီအခုအထက်ကနေစဒီဆောင်ရဲကနေစပေါ့နော်အသာတော့နေစတချို့သူတော့တဲမှာနေတဲ့လူစုခင်းတွေတော်တော်ချာထားတာတွေအဲ့လိုမျိုးပေါ့နော
်စစ်ဘေးရှောင်သူကတောတောင်တွေကခိုးလုံနေကြသူတွေဟာယာယီမိုးကတဲလေးနဲ့ဖြစ်တယ်လို့နေထိုင်နေကြရပါတယ်။ဆောင်းသွင်းကာလမှာအနှွေးတယ်ဆောင်းတွေအတော်လေးအကူအညီလိုအပ်တဲ့အကြောင်းပြောပါတယ
်။လက်ရှိကတော့ဘုရားအောင်ပါပဲနေရတာအရင်တော့ဆီအမိုးကတော့မလုံတော့မတိုင်းလုံပြီးတော့မဟုတ်ဘူးเนาะဒါပေမဲ့အခုကဆောင်းရတီးဝင်လာပြီဆိုတော့ခက်ခဲတွေ့ရတာတော့ဒီအဖျားလေးပြန်ဝင်လာတာတော့ညားတာပေါ့เนาะဒီစစ်ဆောင်လေးရှင်းစစ်ဆောင်လေးလည်းကလေးတွေနဲ့ဟိုတကယ်လူကြီးပိုင်းနေဆိုပြီးတော့ဒီပြန်လာတယ်တဲ့ပြန်ပြီးတော့မတွေ့ရတယ်လက်ရှိကလည်းဒီအလူရှင်တွေတော်တော်များကဟိုဒီဆန်စီသားလောက်ပဲထောက်ပံ့ပေးနိုင်တယ်ပေါ့နော်ဒီဥစ္စာတွေပါလေတကယ်လို့အနေတည်တဲ့မိုးကပိုင်းရပါရခါကျတော့အနေပါနေတည်ရဲ့ရှင
်အခုလိုယာဒီအကူအပြောင်းကာလမှာဒုက္ခတွေတွေကြဖြားနာနေသူတွေနဲ့ဆေးဝါးအခက်အခဲဆန္ဒရိတ်ခါအခက်အခဲစတဲ့ဒုက္ခပေါင်းစုံရင်ဆိုင်ကြုံတွေ့နေရကြရတဲ့အကြောင်းနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပဲလို့စစ်ဘေးဒုက္ခတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ပြောတဲ့သတင်းတွေကတော့စိတ်ချမ်းမြေ့ပွဲအားသတင်းတွေတိတ်မရှိလှပါဘူးအခုတခါလဲဒီစကိုင်းဘက်ကအခြေအနေကိုလည်းကြည့်အောင်ပါစကိုင်းတိုင်းပလဲမြို့နယ်ဖလံပင်ကျေးရွာနီးမှာပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ကမနေ့တုန်းကဝင်ရောက်စီးနှင်းတိုက်ခတ်ခဲ့တာကြောင့်တိုက်ပွဲတွေဆက်ဖြစ်နေပါတယ်တပ်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရသလိုဒေသခံတချို့ထိခိုက်ဒဏ်ရာရရှိတဲ့အကြောင်းကိုပြောကြပါရစေ။ပလဲမြို့ကတပ်ပွဲအခြေအနေကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်ဖလံပင်ကျေးရွာအနီးမှာရှိတဲ့ပလဲဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေစိုက်တဲ့နေရာကိုမြန်မာစစ်တပ်ကအောက်တိုဘာ25ရက်နေ့လယ်ပိုင်းမှာဝေဟင်္ဂါရောမြေပြင်ကပါဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောပါရစေ။အောက်တိုဘာ26မှာလဲဖလံပင်ကျေးရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်နေပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပလဲဒေသခံ PDF အဖွဲ့ဝင်တယောက်ပြောပြတာက
ပြင်းထန်တယ်လို့ပြောရမှာပေါ့သူတို့ဘက်ကလည်းမလေးရကျွန်တော်တို့ဒီပလဲရဲ့အဓိကပင်မယုံကြီးဝန်ကြီးဌာနနဲ့ပတ်သက်ပြီးတော့ပလဲမြို့နယ်ကတိုက်ရင်တပ်ဖွဲ့တွေအားလုံးကအခုဒါအကုန်လုံးတက်သွားပြီးတော့ကျတော့ထိတွေ့မှုတိုက်ပွဲတွေဖြစ်နေကြတာပါခင်ဗျာ။မနေ့ညကလည်းအဲ့အခုကျွန်တော်တို့ရုံမှာပဲသူတို့ဒီအခြေဆိုင်လိုက်တယ်။အခြေဆိုင်ထိုင်တယ်။အခုဒီနေ့မနက်မှာတော့ကျွန်တော်တို့ထိတွေ့မှုနှစ်ကြိမ်ပြီးဖြစ်ပွားခဲ့ပြီးတော့အခုတော့သူတို့အဲ့ဒီမှာပဲပကန်းချနေနေသေးတယ်
။စစ်တပ်ကဝင်ရောက်စီးနှင်းခဲ့တယ်ဆိုတဲ့ရုံဟာဒေသခံ PDF နဲ့အုပ်ချုပ်ရေးအဖွဲ့တွေအခြေဆိုင်တဲ့နေရာဖြစ်ပြီးမြန်မာစစ်တပ်က လင်းရင်၅စီးနဲ့တိုက်ခတ်ခဲ့တယ်လို့တပ်ဖွဲ့ဝင်တွေကိုမြေပြင်မှာခြာပီးပြီးဝင်ရောက်စီးနင်းခဲ့တာလို့ PDF ဘက်ကပြောပါတယ်ဝင်ရောက်စီးနင်းချိန်တိမ်းရှောင်နိုင်ခဲ့တဲ့အတွက် PDF ဘက်ကထိခိုက်ဒဏ်ရာရတာမရှိတဲ့အကြောင်းပြောပေမဲ့မြန်မာစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်ကျေးရွာသားတချို့ကြီးစံထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်ကြီးစံထိမှန်ဒဏ်ရာရပြီးလွတ်မြောက်လာတဲ့ဖလမင်ကျေးရွာသားတဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တော့နေပြန်လာတာပြန်လမ်းမတိုင်းလမ်းမတိုင်းပြန်ပြီးတော့နေနေလာပြီးတော့ကျွန်တော်လည်းခြုံတော့တဲ့ဝန်ပုံရင်းနဲ့ကြီးတာကြီးနေတဲ့ခံတဲ့ကျွန်တော်ကအဲ့ဒီလူသူအဲ့ဒီကကျွန်တော်ကိုပြစ်ပြီးတော့ဆွဲမှပြီးတော့တော့နှာချောင်းပြန်ဆိုပြီးတော့ပြန်ဆိုပြီးတော့ချထားခဲ့ပြီးမှကျွန်တော်ကလည်းနေပြန်ဆောင်နေပြီးတော့မှောက်ကြည့်နေလိုက်တာဗျအဲ့ဒါမြောက်စီရောက်တော့မှကျွန်တော်အရာထုတ်ပြီးအခင်းနဲ့နေခြုံတော့တဲ့စုပ်ပြီးမှသဖို့ပတ်ပြီးမှဒါမောင်မဖြစ်ပြီးခဲ့တာဗျ
တိကြိုက်တန်ရာရတာနဲ့ပတ်သက်လို့တိကြအတီးပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းအတီးပြုတ်တဲ့သတင်းထုတ်ပြန်တာတော့မရှိသေးပါဘူးမြန်မာစစ်တပ်ကအခုလိုလေကြောင်းကနေဝင်ရောက်စီးနင်းပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပလဲမြို့နယ်ဖလမ်းမင်းကျေးရွာအပြင်အနီးပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ခင်ဗျာ VOA ရဲ့မြန်မာပြည်ကြာသာပတင်းတွေမနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါဒီကယားတို့ရှမ်းတို့စကိုင်းတို့ဒေသတွေဘက်ကနေကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကတစ်ဖက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးအောက်တိုဘာ25ရက်နေ့မှာစစ်ကောင်စီရဲ့ကွေလုံးတိုင်စခန်းကို KNL ပူးပေါင်းတပ်ဖွဲ့ကစီးနှင်းခဲ့တာကြောင့်လက်နက်ချတဲ့စစ်တုပ်ပန်း12ဦးအပေါက်18ဦးကိုဖမ်းမိခဲ့တယ်လို့လက်နက်အမြောက်အများကိုလည်းသိမ်းဆည်းရမိခဲ့ပါတယ်ထိုင်းချေဆိုင် VOA တင်တော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
ကရင်ပြည်နယ်ကြိုင်စစ်ကြီးမြို့နယ်စိုက်ထုံမြို့နယ်ခွဲမှာရှိတဲ့စစ်ကောင်စီရဲ့ကွေးလုံးတိုင်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကစီးနှင်းခဲ့တယ်ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ ABSD ရဲ့အဖွဲ့ရဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ဦးသိန်းလွင်ကပြောပြပါတယ
်ကွေးလုံးကဝင်တိုက်ကြတယ်ဗျာဝင်တိုက်တဲ့ခါကျတော့ဟိုလလုံးစဲမှာရန်သူကစကားဆုတ်ခွာပြလိုက်တယ်ဟိုဆုတ်ခွာပြလိုက်ပြီးတော့နောက်တော့ဆုတ်လိုက်ပြီးတော့မှကျန်တဲ့ရဲဘော်တွေကဟိုဟိုအခုကမနိုင်လို့သူတို့18ရက်ကလက်နက်ချလိုက်တယ်လေ
ဟုတ်
ကဲ့လက်နက်လည်းအများကြီးကျန်ကြတာအများကြီးဆိုလက်နက်ကလည်းဟိုလောက်လက်နက်က30ကျော်သူတို့ရရှိရတယ်လေပြန်ကျန်ရယူနေပြီတော့
ကရင်မျိုးသားအစည်းအရုံးတမဟာ6နယ်မြေဖြစ်တဲ့ကရင်အခေါ်ဒူပလာယာခရိုင်ကြာရင်စိတ်ကြီးမြို့နယ်ဟောင်ပြောမြစ်ကမ်းမှာရှိတဲ့စခန်းဖြစ်ပြီးပူးပေါင်းတပ်ဖွဲ့တွေကအောက်တိုဘာလ25ရက်နေ့ညကဝင်ရောက်စီးနှင်းခဲ့တာဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်ချလာသူတွေကိုတော့ကောင်းမွန်စွာထားပြီးနောက်ပိုင်းမှာသူတို့ဆန္ဒအတိုင်းတွားကျင်တဲ့နေရာကိုစီစဉ်ဆောင်ရွက်ပေးတယ်လို့လည်းဦးသိန်းလွင်ကပြောပြပါတယ်
။လက်နက်ချလာသူ18ရောက်ဟုတ်ကဲ့ယူကျွန်တော်မိတခါတို့ကဒီဒီမှာကော်မရှင်တိုင်းနဲ့အဲဒီလက်နက်ချလာပြီးတို့ဘာသူတို့နောက်ပိုင်းဘာတို့ရဲ့ထိန်းသိမ်းလာပြီးတော့နောက်ဘူးသွားလို့ရသွားလို့ရအောင်သူတို့စီစဉ်နေတယ်လို့တော့အဲ့လိုပဲပြောတာ
စစ်ကောင်စီရဲ့စခန်းစီးနှင်းမှုဖြစ်ပြီးအော်တိုဘာလ26ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ကြိုင်ရင်စိတ်ကြီးမြို့နယ်၊ကြိုက်တုံမြို့နယ်ကွယ်အစင်းကျေးရွာဘက်မှာတော့ရဟတ်ရင်တွေနဲ့စစ်ကောင်စီဘက်ကစစ်ကူတွေလာရောက်ချခဲ့ပြီးလေကြောင်းကနေတိုက်ခိုက်မှုတွေလုပ်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီအပိုင်းမှာပဲအကြိမ်ပေါင်းများစွာလေကြောင်းကနေတိုက်ခိုက်ခံခဲ့ရတဲ့ကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြဝတီကော့ကရိတ်အာရှလမ်းမှာလူတွေသွားလာတာတွေမလုပ်ဖို့အတွက်လဲကော်တူးလီအာမီကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအစီအစဉ်ဒုတိယပိုင်းဖြစ်တဲ့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်လူတို့နဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ ကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျူရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီ
။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဒီကြာပနေ့နေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအပြင်တပတ်တွင်းအားကစားသတင်းကိုတင်ဆက်တဲ့ခါမှာတော
့သူနည်းပြောင်းမလေးစားမလုပ်တာ profession နဲ့မဆန်တာလို့ပဲပြောလို့ရတယ်။ကွင်းထဲကထွက်သွားတာတော့သူလုပ်ရက်ကိုပူဆိုးသွားသေးတာပေါ့။သူ emotion မထင်ခဲ့
ဘူး။ဒါတော့ကိုရန်နိုင်တင်ပြမဲ့တပတ်တွင်းအားကစားသတင်းမှာပေါ်လုံးအကြောင်းနဲ့ပတ်သက်ပြီးနှားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ဒီဦးကျော်စံသားရဲ့တပတ်အတွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်စစ်ကောင်စီလုတ်ပိမဲ့ရွေးကောက်ပွဲနဲ့ Federal AMS ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်2023ဩဂုတ်လမှာစစ်ကောင်စီကကျင်းပပေးလာပွဲရာရှိတဲ့ထွေထွေရွေးကောက်ပွဲရဲ့တကယ့်ရည်ရွယ်ချက်ကဘာပါလဲစစ်ကောင်စီဆက်လက်အာဏာကြီးစိုးရိမ်တာဖြစ်တယ်လို့တချို့ကယူဆနေကြသလိုစစ်ကောင်စီရဲ့ငြင်းငြင်းရေးကန့်လန့်ချက်ကိုလေးထားလက်ခံဆွေးနွေးသူတချို့လည်းရှိနေပါတယ်။ဒီအကြောင်းအနေနဲ့ပတ်သက်ပြီးမြမအရေးလှိလာသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားကတင်ပြထားပါတယ်ခင်ဗျာ
။ဦးရဲထွန်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့မြမနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမဲ့ဆွေးရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားအလာပေါ့ဗျာ။တကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုကားတဲ့2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023ဩဂတ်လတည်းလွန်ပြီးတော့လေသူတို့အချင်းဆွဲနေလို့မရတော့ဘူးထင်တယ်ဗျာသူဆိုတော့တချို့အသုံးသက်ကြရတဲ့ရွေးကောက်ပွဲကသူတို့ရဲ့စိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးဆိုရင်ဒီဂျစ်တွင်းဖြစ်အောင်ပေါ့လေဒါဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလောက်ရမယ့်ကိစ္စလို့သုံးသက်ကြပါတယ်ဦးရထွန်းနဲ့ဆက်ပြီးသုံးသက်ပါအောင်အဲ့ဒီကြောင့်
ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါရဲ့ဗျာ။မကြောက်တော့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်2008အချိန်ကဥပဒေအရပဲယူလာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့တာဝန်ယူထားတဲ့အချိန်ကာလအချိန်ကဥပဒေမှာပေးထားတာကပထမတစ်နှစ်နောက်6လတက်တန်းတိုးနိုင်တယ်ဆိုပြီးတော့နှစ်နှစ်ပဲအလွန်ဆုံးပေးထားလေတော့အဲ့ဒီနှစ်ကုံဆုံးတဲ့အခါမှာသူကစွတ်တော်မရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါအခြေခံဥပဒေမှာပြန်ထန်ထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်မရဒီရွေးကောက်ပွဲကိုဟိုကြည့်အောင်လုပ်မှာပေါ့နော
်ဩဂတ်မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူကလုပ်နိုင်မဲ့အချိန်ရောမြင်ပါသလားအန်ဒီချင်းနဲ့ကျန်းပြင်းကြည့်မယ်ဆိုရင
်လုံနိုင်မဲ့အခြေအနေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့နော်တစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံနေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြည့်စုံတာစသဖြင့်ပေါ့နော်နောက်တစ်ခါရွေးကောက်ပွဲစနစ်ကိုလည်းအဲတရားစနစ်ကိုပြောင်းမယ်ဆိုတော့အဲ့ဒါတွေကိုတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတဲ့ပဒင်းတွေကြားနေရပါတယ်ဗျအဲလည်းဒီအခြေအနေဒီနိုင်ငံရေးပါတီဘက်ကနေပြီးတော့ဒီစီယုံရေးဆင်းနိုင်တဲ့အခြေအနေရွေးကောက်ပွဲမှာကျွန်တော်တို့မဲထဲဖို့အတွက်နိုင်ငံရေးပါတီတွေအထောက်ရှာနိုင်မှုအခြေအနေကတော့အခုတက်ချင်းဒီအခြေအနေပေးတယ်လို့ကောင်းတယ်လို့မမြင်ရဘူးပေါ့
ဟုတ်ကဲ့ဟဲ့ဆိုတော့နောက်တစ်ခုကနိုင်ငံရေးအခြေအနေဒီကနေ့ပဲကျွန်တော်သတင်းကြားပါတယ်ဖားကမ်းမှာသွားပြီးတော့လေကြောင်းကတိုက်ခတ်လိုက်တဲ့တွေကလူတော်များများစီတဲ့အရသာတွေအမှုပညာရှင်တွေစီတယ်ဆိုတော့ဒီကိစ္စကငင်းငံရေးအတွက်အလားအလာစိတ်အလံဝေးသွားမယ်ထင်ပါတယ်တကယ်လည်းသူတို့ရဲ့ယုံကြည်မှုတည်ဆောက်ရမှာပေါ့လေတကယ်တော့ဒီချိန်မှာဆိုတော့ရခိုင်မှာလည်းအေးအေးနဲ့ဖြစ်နေတဲ့အုပ်ကြီးတောင်ပိုင်းမှာလည်းပဲ PNU အပါအဝင်အဖွဲ့အစည်းတွေတိုက်ပွဲတွေဖြစ်နေဆိုတော့အဲ့ဒီလိုငင်းငံရေးအခြေအနေတိုင်းရင်းသားအင်အားစုတွေရဲ့ပူးပေါင်းပါဝင်လှိုင်မဲ့အခြေအနေတွေကရှိပါရဲ့လားစစ်ကောင်စီအကြီးအကဲကတော့သူတို့ဖွဲ့စည်းပုံကိုပြင်ဆင်ပြီးတော့တိုင်းရင်းသားတွေအကြိုက်လုပ်ပေးမယ်ပါညာပြောနေတာပဲ
ဟုတ်ကဲ့ဒီအခုနောက်ဆုံးဒီလေကျောင်းကနေဘုံကျဲတိုက်ခိုက်လိုက်တဲ့နေရာနဲ့အဖွဲ့အစည်းကတော့ဟိုဒီစစ်ကောင်စီကအာဏာယူလိုက်ပြီးတဲ့ကစစ်ကောင်စီကိုတက်တက်ကြွကြွဆန့်ကျင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထဲမှာပါလာပေါ့နော် KIA KNU တရကတရားပြည်နယ်ကနော်နောက်ကချင်းပြည်နယ်ကဒီလေးနေရာကတော့တောက်လျှောက်ကသူတို့နဲ့စစ်နေပြန်ဖြစ်နေတဲ့နေရာတွေပေါ့ဆိုတော့အခုဒီလိုလောက်လိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီမြောက်ပိုင်းဒေသကတော့အခြေအနေတွေကပိုပြီးတော့စိတ်ရကျင်းပါလာနိုင်တယ်ပြည်သူလူထုလည်းပိုပြီးတော့အဲဒုက္ခရောက်ရင်းစားရင်းဖြစ်ကြမဲ့အနေအထားတွေ့ရပါတယ်ဗျဒီရွတ်တော့ပွဲအတွက်ဆိုလို့ရှိရင်လည်းပြည်အောင်ရေးချင်းဖို့လို့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိဖို့လို့ဆိုတဲ့ဟာလည်းအခြေအနေလည်းပိုပြီးတော့ဝေးသွားတယ်လို့မြင်ပါတယ်ဗျ
အဲ့ဒါပူကြီးကတိုင်းသားရဲ့ယုံကြည်မှုပေါ့သူတို့လုပ်ပေးမယ်ဆိုရဲစစ်ကောင်စီရဲ့ဂတိစကားအပေါ်မှာဖွဲ့စည်းပုံကိုပြင်ပြီးတော့တိုင်းသားရဲ့အခွင့်အရေးဘာညာပေးပါမယ်ဆိုတာနဲ့လက်တွေ့ဖြစ်နေတာနဲ့ရောသိအလန်းကွာမနေဘူးလားတိုင်းသားတွေကအဲ့သူတို့အပေါ်မှာယုံကြည်မှုရဖို့ပူပြီးအလန်းမဝေးနိုင်ဘူးလားခင်ဗျာကျွန်တော်စဉ်းစားမိရည်တခုလေန
ောက်ထပ်စလုံးမှာတော့ပြောကြရတယ်တော့ရှိတာပေါ့လေတတကတော့သူတို့ဒီအာနာထိန်လိုက်ပြီးတဲ့နောက်ပိုင်းမှာတွေကတောက်လျှောက်ငင်းငယ်ရေးခေါ်ထားတာပေါ့နော်ငင်းငယ်ရေးမလာပဲနဲ့တက်ကိုဆပြီးတော့အဲတက်ခိုက်တဲ့အဆဲမှာတော့အဲ့ဒီ KIA တို့ဒီ AA တို့အဲ KNU တို့ပါတာပေါ့နော်ဆိုတဲ့အခါကျတော့ဒါကတော့ငင်းငယ်ရေးအမြင်ပေါ်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့အခုတက်ကတိုက်ခိုက်လိုက်တဲ့ဥစ္စာကသူတို့ကစတင်တိုက်ခိုက်တာတော့မဟုတ်ဘူးငင်းငယ်ရေးခေါ်တဲ့အချိန်မှာမလာကြတာပေါ့နော်မလာကြတော့ပြောကြတာဆိုအနေနဲ့ခေါ်နေတာကိုမယုံကြည်ဘူးလို့ဆိုတဲ့အခြေအနေကအဲ့ဒီအဖွဲ့အစည်းတွေနေလဲကတော့အရင်ကတည်းကကြီးကြီးသားလို့ပြောရမှာပေါ့နော်အဲ့တော့ပို့ပြီးတော့တကောင်နဲ့တော့ညင်မနဲ့တော့ဘူးပေါ့နော်သူတို့အဖွဲ့တွေဒီဖွဲ့တွေအနေနဲ့ပြောရမယ်ဆိုရင်တော့ခြားတိုင်းသားနဲ့တကောင်အဖွဲ့အစည်းတွေတက်ကတော့တိတ်မထူးလို့ထင်ပါတယ်သူတို့ဒီဆွေးနွေးပွဲတွေလာတက်ကြတယ်အဲ့သူတို့တချို့သဘောတူရက်တွေရကြတယ်မျောလင်းချက်တွေလည်းပေးတယ်ပေါ့နော်အဲဖွဲ့စည်းပုံချင်းကဥပဒေမှာလဲဘလို့ညာလို့ပြင်တယ်ဆိုတာမျိုးလဲအဲနတ်ဘက်ကဥက္ခပြောထားတာတွေရှိတော့အဲအဲ့ဒီဟာတော့သူတို့မျောလင်းချက်တစုံတရာထားကောင်းထားနိုင်တာပေါ့ကဲ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ယုံကြည်မှုကိုမတီးဆောက်နိုင်ခဲ့လို့သာလွတ်လပ်ရေးရပြီးကြတဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစရာအခုထိဆက်ပြီးဖြစ်နေတာပဲဗျာဆိုတော့လူနှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ဒီညရင်မတီးဆောက်နိုင်တဲ့ကိစ္စဟာစစ်ကောင်စီကအာဏာသိမ်းထားတယ်နောက်ပြီးတော့တိုင်းပြည်ချင်းကလည်းသိစုပူနေတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်တပ်ဖြတ်တာလည်းများနေဆိုတော့ဒီအချိန်မှာဖွဲ့စည်းပုံကိုပြင်ပေးပါမယ်ဆိုတဲ့စကားဒီနှစ်ပေါင်းများစွာရှိလာခဲ့တဲ့မယုံကြည်မှုကိုပြက်ပြယ်ပြီးတော့ယုံကြည်မှုဖြစ်လာနိုင်မလားကျွန်တော်အဲ့ဒါဇန်တရားရှိရဗျာဒီက
အခုသူပြောလိုက်တဲ့အချက်ပေါ့နော်ယူသားတွတ်တော်မှာသဘောထားကွဲလွဲမှုရှိတဲ့အခါမှာပြောင်စုတွတ်တော်မှာပဲသွားပြီးတော့လက်ပေးဆုံးဖြတ်ကြရတဲ့အခါမှာလူများတဲ့ပြည်သူ့လွတ်တော်ရဲ့အဆိုပြုချက်တွေပြည်သူ့လွတ်တော်ရဲ့ပြင်ဆင်ချက်တွေကပဲအနိုင်ရမှာပေါ့ဆိုတဲ့အတွက်ကြောင့်ဒီဥပဒေပြည့်ပွဲအာဏာတွေကိုလည်းပြင်ဆင်ပေးဖို့လိုတယ်စသဖြင့်ပေါ့လေဒီလိုပြောတဲ့ဥစ္စာကရေဘူးရအားဖြင့်တော့ဒါကဖက်ဒရယ်စနစ်ကိုလိုလားလို့ဖက်ဒရယ်စနစ်မှာလွတ်တော်နေရထားရှိတဲ့သဘောတရားကိုနားလေလို့ဒါပြင်သက်နေဆိုတဲ့သဘောပေါ့နော်အဲ့ဒီလိုသဘောတော့ဆောင်းပါတယ်ဒီကာဝေးဦးစီးချုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလေတယ်ဆိုတဲ့သဘောသူပြောသွားတဲ့သဘောလောက်ဆိုရင်တော့ဆုံးပေါ့လေသို့တော့တကယ်တမ်းကကြတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာစစ်လုံးညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတမကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
ခုဆိုရင်ဒါဟာပြည်ထောင်စုကိုတကယ်ဖက်ဒရေးရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒကြီးအောင်ရှိမယ်အဲ့ဒီဆန္ဒတဲ့သူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်နဲ့ကတော့တကယ်မပြေးသေးဘူးဆိုရင်တော့မှန်မလားရ။တန်ပြားရှိစရာဖြစ်တာပေါ့လေအဲ့
။အချိန်နဲ့ပြောရတော့ခက်တာပေါ့နော်။တခါကတော့ဖက်ဒရယ်စနစ်ကိုပြပြဝဝနားလေသဘောပေါက်တဲ့အနေအထားမရှိသေးဘူး။အခုလက်ရှိ2008ကိုပဲသူကဖက်ဒရယ်ပုံစံရေးဆွဲထားတယ်အပြင်းတွေကိုလည်းသူ့ရဲ့ဥပဒေပြတဲ့တွတော်တွေနဲ့သူ့အစိုးရတွေနဲ့ပေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှဒီဥပဒေပြွယ်အာဏာတွေတိုးပေးတာတို့ နောက်တစ်ခါသူ့ဒေတာကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝန်ကြီးချုပ်ကိုသူ့လွှတ်တော်ကိုပေးအပ်တာတို့စတဲ့ဟာလေပြင်လိုက်ရုံနဲ့ဖက်ဒရယ်စနစ်ရသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲ့လိုဖြစ်နေရဆိုရင်တော့ဟိုလိုချင်တဲ့ငင်းညာရေးပေါ့နော်ငင်းညာရေးရတော့မရနိုင်ဘူးဟုတ်
တယ်နောက်ပြီးတော့သူတို့ကငင်းညာရေးခေါ်တာကိုလက်မခံဘူးဟိုဘက်ကလည်းတိုက်ဒီဘက်ကလည်းတိုက်ဖြစ်နေရအခြေအနေကဆိုတော့သူတို့အမသိမ့်ပြီးကြခေါ်လာခဲ့တဲ့ညဉ့်ညဟိုဘလောက်ယုံကြည်လက်ခံနိုင်စရာရှိတယ်လဲတကယ်နာပြည်ထောင်စုကို Federal State ဖြစ်စေချင်လို့လုပ်မယ်ဆိုလို့ရှိရင် Credibility ရှိရအစိုးရပေါ့လေဟိုတုန်းကပြည်ထောင်စု Democracy အစိုးရတို့ဘာလို့တော့မှဒီလိုလုပ်ဖို့အဆင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုအစကတည်းကလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကတော့လက်ခံလောက်တဲ့အခြေအနေရောရှိခဲ့လို့လားသူတို့ခေါ်တာ
အဲဒီကတော့ကျွန်တော်တို့အပိုင်းလိုက်ခွဲပြောရင်တော့ကောင်းလိမ့်မယ်ရှင်လေဦးသိန်းစိန်အစိုးရ2010ကစပြီးတော့ဒီငွေကြေးခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့အပြင်ခြားနားလည်ဖို့နဲ့ဒါတွေသိနိုင်မသိနိုင်ဆိုတဲ့ဥစ္စာကိုစပြီးသူတို့ပြောတင်မှာကလေးကအဲသူတို့ကိုနိုင်ကတိတ်ပြီးတော့ကောင်းနားမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွေးနွေးလာတဲ့အခါမှာတော့အတိုင်းအတာတွေလိုလာတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အဲခြေကဥပဒေကိုပြောင်းဖို့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါမှာတခါဖက်ဒရယ်စနစ်ဆိုတာကအဲကွက်ထွက်ရေးကြီးပါလို့အလျှောက်လုံးနားလည်ထားတဲ့ဟာကြီးကိုဒီ concept ပေါ့နော်အမြင်ကိုသူလေ့လာစီးပူးကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာကွက်ထွက်ရေးမဟုတ်ဘူးဆိုတာသိလာတော့ဒီတန်းမှာတက်သေးမှာကိုနိုင်ကဒီတိုင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုပြေးမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းရင်းသားတွေကဒီငင်းကြီးဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့တက်ခဲရတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ်။သို့တော့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာတချို့ကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်။အဲ့တော့အထူးသဖြင့်တော့ဒုတိယအစိုးရ NLD လက်ထက်မှာကြတော့တိုက်ရဲသဘောထားကပုံပြီးတော့အကျင်းပါသွားတဲ့အောင်တွေ့ရတယ်။အဲ့ဒီမှာကျွန်တော်တို့သုံးသပ်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်။ဖက်ဒရယ်စနစ်ကိုသွားကျင်နေသူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိမ့်မယ်ဆိုတာကိုယုံကြည်မှုရှိတယ်။ဥပမာအခုမှဒူးစစ်ဘောတို့လိုကောင်းဆောင်မျိုးတွေပေါ့နော်။တချို့ကျတော့လည်းအဲ့ဒီလိုနားလည်မှုမျိုးမရှိဘူး။ခုနဦးကျော်စံသာပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နောက်ထပ်အပြန်အလှန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုစီရင်ဖို့အတွက်ဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့ဒါလိုမြင်ကြတာလေအဲဒီတိုင်းရင်းသားကောင်းဆောင်တွေလည်းရှိပါတယ်ပဲ
ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ပြီးမှာတော့အခုတော့လူလူနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာအဖြစ်များတဲ့စီဂျိုယောဂါဟာတကယ်ယောဂါဖြစ်တဲ့အဆင့်မရောက်ခင်မှာအကျိုးကာလမှာစစ်ဆေးတွေ့ရှိပြီးတော့စနစ်တကျကုသလိုက်နိုင်မယ်ဆိုလို့ရှိရင်တာကာကွယ်တားဆီးနိုင်လိမ့်မယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒေါက်တာတန့်စောကတင်ပြထားပါတယ်ခင်ဗျာ
စီဂျိုတွေ့ကြယောဂကိုနိုင်ငံတကာစံချိန်စံညွှန်းအနေနဲ့ကန့်ညီအောင်ကုသတဲ့နေရာမှာမြင့်မြန်းရတဲ့လမ်းညွှန်ချက်တွေရှိပါတယ်မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းစီဂျိုယောဂအတွက်မြင့်မြန်းကြတဲ့လမ်းညွှန်ချက်တွေမှာတူညီမှုရှိတယ်လို့ဖိလစ်ပိုင်နိုင်ငံစီဘူးမြို့စီဂျိုကုသမှုဆိုင်ရာနှီးနှောဖလဲပွဲကိုတက်ရောက်ခဲ့တဲ့သမားတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အထွေထွေထုကုသမားတော်ကြီးတူရဲ့အထွေထွေထုကုသမားတော်ဆရာဝန်ကြီးနောက်အထွေထွေယောဂကုဆရာဝန်ကြီးနော်စုစုပေါင်း12ဦးကဒီဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာသွားပြီးတော့ကျတို့ဒီစီဂျိုဘာသာရပ်ဆိုင်ရာကုသမှုဆိုင်ရာကိုကျတို့နှီးနှောဖလဲပွဲသဘောမျိုးပြုလုပ်ခဲ့တာရှိပါတယ်။အဲ့တော့အဲ့ဒီပွဲရဲ့နာမည်ကတော့ Management of Diabetes in Daily Practice ပေါ့။နော်ဆရာတို့နေ့စဉ်ဒီစီဂျိုလူနာတွေကိုတွေးကြုံကုသနေရတာရှိတယ်ပေါ့နော်။အဲ့ဒီမှာတွေးကြုံကုသတဲ့အတွေ့အကြုံတွေကိုဆရာတို့ဒီတူးနဲ့တူကုသမှုအတွေ့အကြုံတွေဖလဲကြတာပေါ့နော်။အဲ့တော့ဆရာတို့ကစီဂျိုယောဂကုသတဲ့အခါမှာအဲဘယ်လိုနီးနဲ့ကုသရမယ်ဆိုတော့ဒီလမ်းညွန်ချက်တွေကိုယူပြီးကုသရတာမျိုးရှိပါတယ်အထူးသဖြင့်တော့ဆရာတို့เนี่ยဒီဖိလစ်ပိုင်နိုင်ငံเนี่ยတူညီတဲ့ချက်ကဘာလဲဆိုရင်ဆရာတို့ဒီနီးပြီးတော့လမ်းညွန်ချက်ကိုလိုက်နာတဲ့အခါမှာဆရာတို့ကဒီ International Federation of Diabetes ပေါ့အပြည်ပြည်ဆိုင်ရာဒီစီဂျိုအသင်းအဖွဲ့ကြီးရဲ့နောက်တစ်ခါ American Diabetes Association American နိုင်ငံက စီဂျိုယောဂကုသပညာရှင်များအဖွဲ့ကနေချမှတ်ထားတဲ့လမ်းညွှန်ချက်တွေကိုဒီဆရာတို့နိုင်ငံလုံးကဆရာဝန်တွေကအတူတကွဒီလမ်းညွှန်ချက်တွေကိုမှီညံပြီးတော့ပေါ့နော်ဒါကိုဆရာတို့ကလူနာတွေကိုကုသတာချင်းတူညီကြတာမျိုးရှိပါတယ
်စီဂျိုတွေ့ကျယောဂရဲ့နောက်ဆက်တဲ့ပြဿနာတွေကိုကာကွယ်ကုသနိုင်ဖို့ဆိုရင်စီဂျိုယောဂကိုအကျိုးအဆင့်မှာတည်းကစစ်ဆေးဖော်ထုတ်နိုင်ဖို့အလွန်ရေးကြည့်တာပါစီဂျိုယောဂကိုအကျိုးအဆင့်မှာလည်းကသိရှိနိုင်စေဖို့အတွက်စီဂျိုနဲ့ဟော်မုန်းအထူးကုသမားတော်ကြီးတွေဦးဆောင်တဲ့အသင်းအဖွဲ့တွေကလည်းတစ်ဆင့်မြို့နယ်ကျေးရွာတွေအထိစစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းကလပါနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာတူညီမှုတွေရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
ဒီနောက်ဖလဲပွဲကနေရရှိတဲ့အခြေခံချက်တစ်ချက်ကဘာလဲဆိုရင်ဒီ2022ခုနှစ်เนาะဒီအမေရိကန်စီဂျိုအသင်းကြီးကနေဒီချမှတ်ထားတဲ့လမ်းညွှန်ချက်လေးတစ်ခုနဲ့ဆရာတို့စပြီးတော့ပြောလိုက်ခြင်းနဲ့ပေါ့เนาะဆိုတော့အဲ့ဒါဘာလဲဆိုရင်ကျွန်တော်တို့ကစီဂျိုယောဂါကိုမဖြစ်ခင်ကတည်းကစီဂျိုအချိုကာလမှာတွေ့ရှိဖို့အတွက်ရည်ကြီးတယ်။เนาะဒါကြောင့်မလို့ဒါကိုလမ်းညွန်ချက်အနေနဲ့ဘယ်လိုပြောထားလဲဆိုတော့အခုအချိန်မှာအသက်35နှစ်အထက်ညီသူမဆိုးတဲ့ဒီစီဂျိုရှိမရှိစစ်ဆေးသင့်တယ်ဆိုပြီးတော့ဒီချမှတ်ထားတဲ့ဒီအဆိုပြုချက်ရှိတယ်ပေါ့နော်။ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ဒီဖိလစ်ပိုင်အဖွဲ့အနေနဲ့ဆွေးနွေးကြတဲ့အခါမှာဆရာတို့ဒါစီဂျိုအချိုကာလကိုတွေ့ရှိအောင်ဘယ်လိုလုပ်မလဲ။အဲ့တော့စီဂျိုအချိုကာလဆိုတာလူနာမဟုတ်သေးပါဘူး။เนาะတာမန်လူတွေထဲမှာရှိနေတဲ့စီးကြုံထိမ့်သိမ့်မှုအခက်အခဲဖြစ်နေတဲ့သူတွေကစီးကြုံအကျိုးကာလပါ။အဲ့တော့အဲ့ဒီအကျိုးကာလမှာဆရာတို့ကစီးကြုံဖောက်ပြီးစစ်ဆေးရုံမှာတပါလက္ခဏာမရှိဘူး၊ပြသမှုမရှိဘူးပေါ့နော်။ဒါဆိုဒီစီးကြုံအကျိုးကာလကိုသိရှိမှသာလျှင်ဆရာတို့ကစီးကြုံနောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်တယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကြီးရဲ့ဒီဖိလစ်ပိုင်နိုင်ငံမှာဒီစီးကြုံအကျိုးကာလကိုတွေ့ရှိအောင်ဘလို့ဆောင်ရွက်နေကြတဲ့ဆိုပြီးတော့ဆရာတို့ဆွေးနွေးဖလှယ်တဲ့အခါမှာသူတို့နိုင်ငံမှာလည်းပဲကျွန်တော်တို့ဒီနိုင်ငံအတွင်းမှာစီဂျိုနဲ့ဟော်မုန်းအထူးကုသမားတော်ကြီးတွေကနေဥဆောင်ပြီးတော့အဲ့ဒီအသင်းအဖွဲ့တွေကနေဆရာတို့ကဒီနေမြေတွေပေါ့နော်ပြည်သူလူထုရဲ့နေထိုင်တဲ့မြို့နယ်တွေကျေးရွာတွေအထိသွားပြီးတော့ဒီစီဂျိုစစ်ဆေးတာတွေပြုလုပ်ပေးတယ်အဲ့တော့လူနာယောဂရှိတဲ့စီဂျိုယောဂရှိတဲ့လူနာကိုဒီစံသက်စစ်ဆေးတာမျိုးမဟုတ်ဘဲနဲ့တာမန်ပြည်သူတွေကိုတော့ကုနာလိုအသက်ပေါ့အသက်40နဲ့အထက်မြည်သူမဆိုလာရောက်ပြီးတော့စစ်ဆေးနိုင်တယ်စသည်အပြင်ဒီနည်းနဲ့စီးကြိုအကြိုကာလကိုသိရှိအောင်ဆောင်ရွက်နေတယ်ဆိုတာသိရတယ်ပေါ့
မြန်မာနိုင်ငံမှာလည်းစီးကြိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဒေါက်တာဦးတင်ဆေလက်ဦးဆောင်တဲ့စီးကြိုဆရာဝန်များအသင်းကနေတဆင့်ပြည်သူလူထုအတွင်းမှာစစ်ဆေးချက်တွေသုတေသနပြုလုပ်ချက်တွေလှုံ့ဆော်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာတို့တိုင်းပြည်မှာလည်းပဲဒီလိုပါပဲနော်အော်ဆရာတို့သိသလားဆိုရင်ဆရာကြီးဦးတင့်စေလက်ဦးဆောင်ပြီးတော့ဒီပြည်သူလူထုထဲမှာစီဂျိုအချိုကာလာတွေ့ရှိဖို့အတွက်ဆိုရဲစစ်ဆေးထားချက်တွေသုတေသနပြုချက်တွေရှိပါတယ်အဲ့တော့ဒီဟာတွေကဆရာတို့ကတူညီကြတယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုနောက်ဆုံး2022 guideline အရဆိုတော့ဆရာတို့ဒီပြည်သူလူထုအစ်စ်မှာအသက်35နှစ်မြည်သူမဆိုးစီဂျိုစစ်ဆေးဖို့အတွက်ကိုအကြံပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဆရာဝန်ပြောမှပဲမဟုတ်ဘူးမြည်သူမဆိုးပြည်သူလူနော်မှန်သမျှဒီဒီသတင်းချက်လေးကိုသိရှိပြီဆိုရင်ကိုကတက်35နှစ်ကြော်နေပြီဆိုရင်တစ်ချိန်တစ်ခါလောက်စီးကြိုရှိမရှိစစ်ဆေးသင့်ပါတယ်။ဒါလို့ဆိုရင်စီးကြိုအကျိုးကာလမှာဆရာတို့ကကြိုတင်တွေးရှိမယ်ဆိုလို့ရှိရင်စီးကြိုရောဂါဖြစ်တာကိုတားဆီးနိုင်တယ်လို့စီးကြိုရဲ့နောက်ဆက်တွဲပြဿနာတွေကိုပါတားဆီးနိုင်မှာဖြစ်တဲ့အတွက်ဆရာဝန်မဟုတ်တော့เนาะတမ်းမာရေးဝန်ထမ်းများရောတာမန်ပြည်သူလူထုတွေပါဒီချက်လေးကိုသိရှိသင့်တယ်လို့ဆရာအနေနဲ့ပြောချင်တယ်ပေါ့နော
်စီဂျိုတွေ့ကျယောဂါဟာအကျိုကာလမှာတွေကတွေ့ရှိပြီးကုသမှုတွေကိုစနစ်တကျခံယူနိုင်ခဲ့မယ်ဆိုရင်နောက်ဆက်တဲ့ပြဿနာတွေကိုထိထိရောက်ရောက်ဒါစီကာဝယ်နိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်လောပ
ါဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးတော့နားဆင်ရမှာကတော့ကိုရန်နိုင်တင်ဆက်မဲ့တပတ်တွင်းအားကစားတဲ့နေမယ်ဖြစ်ပါတယ်ဗျာ
ဒီကနေ့ပိုင်းနေအတွင်းအားကစားလောကမှာလှုပ်လှုပ်ခတ်ခတ်အဖြစ်ဆုံးကတော့ Manchester United နဲ့ Ronaldo တို့ကြားကတင်းမာမှုဖြစ်ပြီးတော့သူတို့လမ်းခွဲကြတော့မလားဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ Man United Sports ပွဲမှာ Ronaldo ကပွဲပြီးဖို့မိနစ်ပိုင်းအလိုမှာကွင်းထဲကနေထွက်သွားတာကြောင့်အသင်းနဲ့သူ့နဲ့ကြားတင်းမာမှုဖြစ်လာခဲ့ပြီးတော့လမ်းခွဲကြတော့မလားဆိုပြီးတော့မေကွန်နေလဲထွက်ပေါ်လာနေတာပါတကယ်တော့အသင်းနဲ့ဆိုတာထက်နီးပြအဲရီကန်ဟက်နဲ့ရိုနောဒိုတို့ကြားတင်းမာမှုလို့ဆိုရင်တော့ပို့ပြီးတော့မှန်မဲလို့ပြောရမှာဖြစ်ပါတယ်မန်ယူကဒီနေ့ဘောလုံးရာသီမှာတန်ဟက်ကိုနီးပြအဖြစ်နဲ့ခတ်လိုက်ခြင်းကစပြီးတော့ရိုနောဒိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာလို့ပုံမှန်ပွဲထွက်ခွင့်မရဘဲနဲ့အရန်ခုံမှာထိုင်နေရတာများပါတယ်ပ ပွဲချိန်တွင်မှာကွင်းပေးမှာလူစားဝင်ဖို့အတွက်သူအနေနဲ့သွေးပူလေးကျင်ခံလောက်တာတွေရှိခဲ့ပေမဲ့တကယ်တမ်းမှာတော့ဝင်မကစားဖြစ်ခဲ့ပဲပွဲပြီးကနီးမှာကွင်းထဲကနေသူထွက်သွားခဲ့တာပါ
Did he refuse to come onto the pitch on Wednesday night?
Yes.
ပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့နီးပြား Eric Ten Hag ကရိုနောက်ဒိုဟာဒီပွဲမှာလူစားဝင်ကစားဖို့ညှင်းဆိုခဲ့တယ်လို့သတင်းတော်တွေကအမေကိုတုံ့ပြန်ခဲ့ပါတယ်။အဲဒီနောက်မှာတော့ Man U အသင်းကအရေးယူအပြစ်ပေးတဲ့အနေနဲ့ရိုနောက်ဒိုကို Chelsea နဲ့ပွဲမှာမထည့်ခဲ့သလိုလူငယ်အသင်းနဲ့လည်းလေ့ကျင့်မှုတွေဆင်ခိုင်းခဲ့ပါတယ်။ရိုနောက်ဒိုဘက်ကဒီပြဿနာနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောကြားခဲ့ပေမဲ့သူဘာကြောင့်လူစားဝင်မကစားကလေးဆိုတာနဲ့ကွင်းထဲကနေဘာကြောင့်ထွက်သွားတယ်ဆိုတာတွေကိုအတိအကျမပြောခဲ့သလိုဒီပြတန်ဟက်ကလည်းသူတို့နှစ်ယောက်ပြောတဲ့ကိစ္စကိုအပြင်ကိုထုတ်မပြောခဲ့ပဲရိုနောက်ဒိုဟာအသင်းအတွက်အရေးပါတဲ့သူတစ်ယောက်ဖြစ်ဆက်ရှိနေတော့မယ်ဆိုပြီးတော့ပြောပါတယ်ဒါမဲ့လည်းရိုနောက်ဒိုအနေနဲ့ဒီပွဲမှာလူစားဝင်ဖို့ညှင်းဆန္ဒပြီးတော့ပွဲပြီးတဲ့အထိအောင်မဆောင်ပဲကွင်းထဲကနေထွက်သွားခဲ့တာတွေက professional မပီတော့ဘူးဆိုပြီးတော့ဝေဖန်မှုတွေအကြီးအကျယ်ခံရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘောလုံးဝေဖန်သူတွေနဲ့ပရိသတ်တွေကြားမှာလည်းအမြင်တွေအမျိုးမျိုးဖြစ်နေပြီးတော့ဗြိတိန်ကမန်ယူပရိသတ်တွေကတော့သူတို့ရဲ့အမြင်တွေကိုအခုလိုပြောထားပါတယ
် I'm going to go team Ten Hag on this one Oh obviously it's the other coach well there's no player bigger than the club
ဒီကိစ္စမှာတော့ကျွန်တော်ကတန်ဟက်ဘက်ကထောက်ခံပါတယ်ဘယ်ကစားသမားမှအသင့်တဲ့ပိုအရေးမကြီးဘူးဆိုတဲ့အတိုင်းကျွန်တော်လည်းဒီလိုပဲထင်ပါတယ်တန်ဟက်ကအယူအဆရှင်းပြီးအဲ့ဒီလိုနီးပြတယောက်ရထားတာဖြစ်လို့ဒီလိုအခြေအနေမျိုးမှာသူ့ကိုထောက်ခံတင်ပါတယ်နောက်ပြီးတော့ရိုနယ်ဒိုဖြစ်တာကလည်းဒါပထမဆုံးအချိန်မဟုတ်ပါဘူးကျွန်တော်ကရိုနယ်ဒိုကိုအရန်ကြိုက်ပြီးအရန်သဘောကျတဲ့သူပါဒါပေမဲ့လည်းဒီကိစ္စမှာတော့နီးပြဘက်ကယက်တီရမှာပ
ါ Think train the youngsters but over the top but I think it's fair enough that it's been dropped for Chelsea game I think
သူငယ်အသင်းနဲ့အတူသွားပြီးလေ့ကျင့်ခိုင်းတာကတော့နည်းနည်းတော့များပါတယ်ဒါပေမဲ့လည်း Chelsea နဲ့ပွဲမှာသူ့ကိုအသင်းမှာမထည့်တာကတော့မျှတတယ်လို့ထင်ပါတယ်ဒါကိုကြည့်ချင်းအဖြစ်တန်ဟန်ကသူ့အနေနဲ့ရိုနယ်ဒိုကိုလည်းလိုအပ်ရင်အပြစ်ပေးဖို့စိုးရိမ်နေမှာမဟုတ်ဘူးဆိုတာကိုပြသလိုက်တာဖြစ်တဲ့အတွက်ကောင်းပါတယ်။ဆိုတော့ဒီကိစ္စမှာကျွန်တော်ကတော့တန်ဟန်မှန်တယ်လို့ထင်ပါတယ်
။မန်ယူနောက်တန်းလူဟောင်း Gary Neville နဲ့အတော်များများကတော့ရိုနောက်ဒိုရဲ့လှုပ်ရက်ကိုဝေဖန်ခဲ့ကြပြီမဲ့မန်ယူအသင်းကောင်းဆောင်ဟောင်း Ricky နဲ့ဗြိတိန်ကနာမည်ကြီးရုပ်သံအစီအစဉ်တင်ဆက်သူPS Morgan တို့ကတော့ Ronaldo ဘက်ကနေရည်တည်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပရိသတ်တွေရဲ့အမြင်ကရောဘယ်လိုပါလဲ။ Man U နဲ့ Ronaldo ပရိသတ်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီကိစ္စမှာ Ronaldo မားတယ်ဆိုပြီးတော့ပြောပါတယ
်။စပါးရဲ့ပွဲမှာလူစားလေးကညင်းတာသူမားတယ်လို့ပြောအောင်ပါခေါ့နော်။သူနည်းပြအောင်မလေးစားမလုပ်တာ professional မဆန်တာလို့ပဲပြောလို့ရတယ်။ Queen ရဲ့ထွက်သွားတာကတော့တဲ့သူလှုပ်ရက်ကိုပူဆိုးသွားသေးတယ်ပေါ့။သူ emotional အရင်ဆန်သွားတယ်သူ emotion ကိုမထိန်ခိုင်မထိန်နိုင်အောင်တွေ့ရတယ်ပေါ့နော်ချက်စီးပွဲမှာခြံထားခဲ့တာတော့ဒါနီးပြားတွေလောက်ရတော့အမှန်တကယ်လို့ပဲပြောရမယ်အဲနီးပြားတော့သူစီကမ်းလိုက်နိုင်တော့သူအပြစ်တန်ပေးတာတော့လုပ်ပိုင်ခွင့်ရှိတယ်လေလက်ခံပါလေ
ဒါပြင်မယ်ယူနဲ့ရိုနောဒိုပြိဿနောက်တူဖြစ်တဲ့ကိုရာဂျာကတော့ပွဲချိန်တိတ်မကြံတော့မှသူ့ကိုလူစားသွင်းဖို့လှုပ်တာကြောင့်မကစားနိုင်တာဖြစ်ပြီးဒီကိစ္စမှာနှစ်ဖက်စလုံးမှာအမားမကင်ဘူးလို့သူ့အမြင်ကိုဆိုပါတယ်
။ဘာလို့ဒီလိုလုပ်လဲဆိုတာသူပဲသိမှာပေါ့နော်။အရန်ခံစားလို့လွတ်သွားတယ်ဖြစ်မယ်။သူမှားတယ်လို့ကျွန်တော်ထင်တယ်။မှန်ကေကခဏဆောင်ပြီးကိုယ်သိမော်ရီကွန်ပျူတာပြောပြီးအပြင်းတင်တယ်။ပြီးမှပြဿနာတွေပြန်ရှင်းတယ်နေပြတယ်။ကွဲကနိုင်ရင်တကယ်ကိုကောင်းတဲ့ပွဲ။မှန်ကတဟန်လိုတယ်လို့ကျွန်တော်ထင်တယ်။အဲ့တော့နောက်နေ့3ရက်မှာ Chelsea နဲ့ပွဲရှိတယ်။ပွဲချက်ပဲ။နိုင်နေပြီဆိုရက်ရှ်ဖို့ဖာနန်ဒက်ဆိုတင်ထားရမယ်။ဒူလီတို့ခြားကစားသမားတွေထည့်ပြီးဆက်ကစားရုံခံရမယ်။တန်းကတော့ပါတယ်။ဒါပေမဲ့ရှိတဲ့ရင်အကုန်သုံးလိုက်တော့နောက်ပွဲမှာမကျန်တော့။ဒူလီကျတော့ကျွန်တော်ပြီးစင်နေပြီ။ Man City ပွဲမှာကျတော့လေသူ့ရဲ့ဂုဏ်သိက္ခာကြောင့်မထည့်ဘူးပါပဲ။အခုကြတော့89မိနစ်ကြာမှာလူစားလဲမယ်ဆိုတော့ဘူးဆိုတင်းပါပဲသူ့နေရာမှာစဉ်းစားကြည့်သူဝင်ပြီးတော့ချက်ချင်းပွဲပြီးသွားမယ်ပွဲနေတဟတ်ကောဒူလီရောနေရာလုံးမှားရတယ်နေရာလုံးအတင်းအတွက်ပို့ပြီးကြီးစင်တယ်ကျွန်တော်ထင်တယ်လေ
ဒါမှမဟုတ်စင်ကိုမှာရှိတဲ့မန်ယူနဲ့ရိုနောဒိုပြည်သက်တူဖြစ်တဲ့ကိုတီဟာကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ရိုနယ်ဒိုကကျွန်တော်အဲ့ဒီကထင်တာတော့ तू မစော့လို့စိတ်ပြတ်နေတာအဲ့ဒါတော့နားလည်လို့ရပါတယ် तू ကလည်းဟိုအကုတ်ဆိုတော့ဒါမှမဟုတ်ကျွန်တော်ထင်တာတော့ तू ကွင်းထဲကမထွက်သွားသေးဘူးကောနော်ဘာလို့လဲဆိုတော့အကုန်လုံးကလည်းလူငယ်ပလေယာတွေရောပြီးရင်တခြားပလေယာတွေကလည်းသူ့ကိုအကုန်လုံးလေးစားပြီးတော့ look up လုပ်နေရပါတော့အဲ့အချိန်မှာ तू experience လည်းလိုတယ်ပြီးတော့ तू contribute လုပ်လို့ရတယ်အများကြီးပဲဘာလို့ထွက်သွားလဲကျွန်တော်လည်းနားတော့မလဲဒါပေမဲ့ဟိုတခု trying cane တို့ carry navy တို့ပြောတဲ့ဟာမျိုးပေါ့အမြင်လည်းတော့အများကြီးပေါ့ဒါပေမဲ့ကျွန်တော်အမြင်တော့ तू ထွက်မသွားသင့်ဘူးပြီးတော့အမဟုတ်တော့လည်းဟုတ်ပါတယ်88မိနစ်မှ substitute လုပ်တယ်ဆိုတော့လည်း तू စိတ်ပြန်ပြန်မှာပေါ့
အခုလောလောဆယ်လက်ရှိအနေထားမှာတော့မန်ယူအသင်းဟာနီးပြတန်ဟိတ်လက်ထက်မှာတစုံတရာတိုးတက်မှုရှိလာတယ်လို့အတော်များများကရှုမြင်နေကြပါတယ်။ဒါကြောင့်အသင်းကရလက်ကောင်းနေတဲ့တိုးတက်မှုရှိနေတဲ့အတွက်အတော်များများကလည်းဒီကိစ္စမှာအရစ်တန်ဟိတ်မန်လည်းလို့ယူဆနေကြပါတယ်။ဆိုတော့မန်ယူနဲ့ရိုနောဒိုတို့ရှေ့မှာဘာတွေဖြစ်လာနိုင်မလဲ။တန်ဟိတ်အနေနဲ့ရိုနောဒိုကိုလာမဲ့ဇန်နဝါရီဈေးကွက်ကျရင်အသင်းကနေထွက်ခွာဝင်ပေးမလားဆက်ထားမလားဒါမှမဟုတ်ရိုနောဒိုကရောအသင်းမှာဆက်နေမလားအသင်းပြောင်းမလားဆိုတာတွေကစိတ်ဝင်စားစရာကောင်းနေသလိုအခုသတင်းတွေထွက်နေသလို Chelsea ကပဲခေါ်မလားဆိုတာကလည်းစိတ်ဝင်စားစရာကောင်းနေပါတယ်တကယ်လို့အဲ့လိုသား Chelsea ကခေါ်ခဲ့မယ်ဆိုရင်တော့ Man U ပြည်သက်တွေကသူ့ပေါ်ထားတဲ့သဘောထားတွေလည်းပြောင်းလာနိုင်ပြီးတော့ Man U နဲ့ရိုနောဒိုတို့ရှေ့လျှောက်ဘာဖြစ်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတဲ့တပတ်အတွင်းထိတ်တန်းအားကစားသတင်းတွေပဲဖြစ်ပါတယ်ကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြမှာဖြစ်ပါတယ်ဗျာ
နိုင်ငံကတိုင်းဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းနေတာဟာမြန်မာအရေးကိုဖြစ်ရှင်းရမှာအဟံတားဖြစ်နေရတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကူစရကပြောဆိုလိုက်ပါတယ်နိုင်ငံကတိုင်ဝမ်ရဲ့ပူပေါင်းဆောင်ရွက်မှုတွေအားနည်းအတွက်မြန်မာစစ်ကောင်စောင်တွေပေါ်ထိရောက်တဲ့ပြည်ရတွေဖြစ်မလာခဲ့ဘူးလို့လည်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကဗိုလ်ထုံးနေသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကူစရထော်မန်ဒူးစ်ကပြောဆိုသွားတာပါမြန်မာနိုင်ငံမှာထိရောက်တဲ့အပြောင်းအလဲတွေဖြစ်လာဖို့ဆိုရင်နိုင်ငံကတိုင်ဝမ်ရဲ့အပြုတ်မှုတွေကိုလည်းပြောင်းလဲရလိမ့်မယ်လို့တိုက်တွန်းသွားခဲ့ပါတယ်။လူခွေထူကိုစရရဲ့ဗိုလ်ထုံးနေစောပိုင်းကကုလသမဂ္ဂထွေထွေညီလာခံတတိယညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလည်းထိရောက်တဲ့အရေးယူဆောင်ရွက်နိုင်မယ့်နည်းလမ်းတွေရှိနေပြီးလက်တွေ့အကောင့်ထဲပို့ဖို့နိုင်ငံရေးဆန္ဒလိုအပ်နေတယ်ဆိုပြီးပြောဆိုထားပါတယ်။မြန်မာနိုင်ငံရင်းနဲ့ပတ်သက်လို့ဒီကနေ့ကြာသပတေးနေ့အာဆီယံဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့နေရာမှာမြန်မာပေါ်ပြင်းပြင်းထန်ထန်ရေးရီဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာလ10ရက်ကနေ13ရက်နေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပမဲ့အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေမတိုင်ခင်အင်ဒိုနီးရှားနိုင်ငံဂျကာတာမှာဒီကနေ့ကျင်းပမဲ့မြန်မာအရေးပေါ်အစည်းအဝေးမတိုင်မှာပဲပြောဆိုလိုက်တာဖြစ်ပါတယ်။နျူကလ িয়ার လက်နက်နဲ့တိုက်ခတ်လာခဲ့ရင်အသစ်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာမြောက်နျူကလ িয়ার တပ်ဖွဲ့တွေဗိုလ်ထုံးတွေကစီးရီးလိချင်းခဲ့ကြတာကိုသမ္မတဗလာဒီမီယာပူတင်အဝေးကနေကြေညာခဲ့တဲ့အကြောင်းသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။အရာမှရုံးမြင့်တန်ကြားပေါ်မှာစီးရီးလိချင်းနေတဲ့ပုံတွေနဲ့တပ်မှုတွေရဲ့မှတ်ချက်တွေကိုရုရှားသမ္မတကကြေညာနေတဲ့ပုံတွေကိုနိုင်ငံပိုင်ရုံးမြင့်တန်ကြားတွေမှာပြသခဲ့တာပါ။လိချင်းမှုမှာနျူကလ িয়ার ရင်ကိုသင်းမော်တွေတာဝေးပြန်တက်နိုင်တဲ့လေယာဉ်တွေပက်ထင်းတက်တဲ့ခရုစ်မစ်ဆိုင်တုံးပစ်ခတ်မှုတွေပါဝင်ကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကပြောဆိုထားပါတယ်။မိုယိုလို့အတိတ်ပဲရတဲ့နှစ်စဉ်စီးရီးလိချင်းမှုအစီအစဉ်နဲ့ပတ်သက်လို့အမေရိကန်ကိုကြိုတင်အသိပေးအကြောင်းကြားထားတယ်လို့လည်းအင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုလှမ်းလို့မီတာ24.50 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါ Direct ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.